ညီမနိုင်ငံသားများနဲ့လူနည်းစုတိုင်းရင်းသားခရီးသွားလာမှုတွေကိုရပ်ထားဖို့ထိုင်းနိုင်ငံတပ်ခရိုင်တွင်ကိုဗစ်-19အရေးပေါ်ကြေညာချက်ထုတ်ပြန်ပြီးနောက်တစ်နေ့ဖြစ်တဲ့အေဘီလာနှစ်ရက်နေ့မှာထိုင်းမြန်မာနယ်စပ်ကိုပြန်ဆင်းလာတဲ့ညီမနိုင်ငံသားရှစ်ဆယ်ငါးဦးဟာမဲဆောက်မြို့ဝင်စစ်ဆေးရေးဂိတ်မှာအဖမ်းခံရတဲ့တဲ့တင်ကိုတင်ဆက်ပေးမှာပါ။အေဘီလာနှစ်ရက်နေ့မနက်ပိ ိတ်မှာဖမ်းဆီးထိန်းသိမ်းလိုက်တာပါအခုလိုမျိုးနေကြားဆောင်စစ်ဆေးရေးဂိတ်မှာဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသားတွေဟာCOVID-19 ရောဂါဆိုင်ရာတက်ခရိုင်အရေးပေါ်ကြီးညာချက်ကိုမလိုက်နာပဲမြန်မာနိုင်ငံကိုပြန်မဲ့အလုသမားတွေကိုပထမဦးဆုံးစစ်ဆေးဖမ်းဆီးလိုက်တာဖြစ်ပါတယ်မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကတော့အခုလိုပြောပါတယ
်ဒီမြန်မာရွှေပြောင်းလူသမား80ဝန်းကျင်လောက်80ဝန်းကျင်လောက်ပါတယ်ပန်ကား9စီးရဒီနေ့မနေ့မှာပဲအဖမ်းခံရရပါတယ
်
တကယ်ဆိုရင်သူတို့တွေဟာဒီပဲလားသိရနေတော့ပြညာထားတဲ့တက်ခရိုင်အုပ်ချုပ်ရေးမှုရဲ့နိုင်ငံသားအလုသမားတွေဟာခရိုင်တစ်ခုကနေတစ်ခုကိုကျော်လွှားပြီးတော့ခီးတွွာလာမရှိရဘူးဆိုတဲ့အမိန့်ကိုချိုးဖောက်နေတာပါပြစ်မှုနဲ့ပဲသူတို့ပါအစင်းလိုက်ပါလိုက်ကားတွေကိုတားမြင့်လိုက်တာဖြစ်ပါတ
ယ်မြန်မာအလုသမားတွေအနေနဲ့ဒီရက်တွေမှာနေရပြောင်းရမယ်ဆိုပြီးစီစဉ်ထားကြတာတွေမြန်မာပြည်တော်ပြန်အလုသမားတွေကြောင့်ကိုရိုနာဗိုင်းရပ်စ်ကပ်ကြီးတပွဲဖြစ်လာမယ်ဆိုတဲ့မြန်မာအစိုးရဘက်ကသတင်းတွေကြောင့်လည်းအင်အားဖို့အတွက်အခက်အခဲရှိနေကြသူတွေရှိတယ်ဆိုပြီး AAC အလုသမားကူညီရေးဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကဆိုပါတယ်
ပြည်တော်ပြန်အလုသမားတွေကကိုရိုနာဗိုင်းရပ်ကိုတန်ရဖြစ်တဲ့လူနာဖြစ်တည်တယ်ရောဂါဒီတည်ပါတယ်ဆိုတော့အစိုးရကကြေညာလိုက်တာဗျာအချို့စက်ယုံတွေကအလုသမားသူကြီးမှဓာတ်မှုဖြစ်နေတယ်ဆိုကြောက်မှန်းပြီးတော့လုပ်တွေပိတ်တယ်အလုပ်ရှင်တွေကအသေးစားလုပ်ရှင်တွေကပိတ်လိုက်တယ်လုပ်ငန်းပိုင်ရှင်တွေပိတ်ဖို့ကြံစည်ဗမာတွက်တက်လေဆိုတော့အစိုက်ပိုင်ရှင်တွေကပါထပ်ပြီးတိုက်ပေါ်မောင်းချတယ်အဲ့ဒီကြောင့်လုပ်ကမာသူကြီးကပြေသွားလို့ပဲလာမှမသိ
အေဗီလာတရက်နေ့နေ့စွဲနဲ့တက်ခရိုင်မြို့တော်ဝင်မစ္စတာရန်စစ်ကထုတ်ပြန်ကြေညာခဲ့တဲ့အရေးပေါ်ကြေညာချက်နံပါတ်6မြင်းဆောင်2020မှာကိုဗစ် -19 ရောဂါပိုးတားဆီးကာကွယ်ရေးဆိုင်ရာဆောင်ရွက်နေတဲ့မြောက်ရီမြို့အာနာပိုင်နေရဲ့တောင်းဆိုချက်အရပြည်တော်ပြန်မြန်မာနိုင်ငံသားတွေကိုအေပီလ15ရက်နေ့ကျော်မှမြန်မာနိုင်ငံဘက်ကလက်ခံမှာဖြစ်တာကြောင့်တက်ခရိုင်တွင်ကုန်းလန်းတယ်ယူပို့ဆောင်ရေးရင်နေသွားလာမှုယာယီရက်ဆိုင်မှာဖြစ်ကြောင်းထုတ်ပြန်ထားတာပါဒီထဲမှာတက်ခရိုင်တွင်မှမြန်မာနိုင်ငံသားတွေနဲ့လူနည်းစုတိုင်းရင်းသားတွေရဲ့ခရီးသွားလာခွင့်ကိုရပ်ဆိုင်ထားတော့မှာဖြစ်ပြီးအရေးပေါ်တားမြစ်ဥပဒေကိုမလိုက်နာပဲချိုးဖောက်မယ်ဆိုရင်တော့ထောင်ဒဏ်တစ်နှစ်နဲ့ဒဏ်ငွေသသိန်းအထိပြစ်ဒဏ်ချမှတ်မယ်ဆိုပြီးထုတ်ပြန်ထားတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်